ဖေဖော်ဝါရီ1ရက်နေ့ကစလို့တက်မတော်အာဏာသိမ်းလိုက်တဲ့အပေါ်စန့်ကျင်ဆန္ဒပြမှုတွေဟာတလကြာတဲ့အထိငြိမ်သက်သွားတာမရှိဘဲဆက်လက်အားကောင်းနေဆဲဖြစ်ပါတယ်။ဒီကနေ့နေ့လယ်ပိုင်းကစလို့အင်းစိန်လမ်းမပေါ်မှာရှိတဲ့ဘူတာယုံလမ်းဘက်နဲ့စမ်းကြောင်းဘက်တွေမှာတော့အာဏာပိုင်တွေဘက်ကမျက်ရည်ယိုပုံအတံပုံနဲ့ရဘာကြီးတွေတုံးကလူစုခွဲတာတွေရှိခဲ့ပေမဲ့ဆန္ဒပြပြည်သူတွေကတော့ဖြိုခွဲခံရပြီးတိုင်းပြန်စုဆန္ဒပြနေကြပါတယ်။ကျွန်းတော်လမ်းမှာရှိတဲ့ဆန္ဒပြလူစုကိုရဲနဲ့တပ်ကမိခိုးပုံးတွေပစ်သွင်းကလူစုခွဲတာတွေရှိရမှာဖမ်းဆီးခံရသူတချို့လည်းရှိပါတယ်။ကျွန်တော်လန်ဆန္ဒပြပွဲကိုကိုယ်တိုင်ပါဝင်ခဲ့သူတူဦးကတော့ဖြုတ်ခွဲခံရမှုအခြေအနေကိုခုလိုပြောပါရစေ
။အဲဒီကတော့ဗောနော်ဟိုမနေ့ရောင်ကဆိုလို့ရှိရင်တို့ရာဒီဗောနော်လက်ဖက်ဆိုင်မဟုတ်လမ်းပေါ်ကလက်ဖက်ဆိုင်နားတော့ဒီပဲတို့ရတက်လာဒီနေ့ကကျတော့ဒီအဲဒီဘဟုလမ်းပေါ်ကနေတက်ပြီးတော့မြောင်မြလမ်းကနေဝင်တော့ဗောနော်ဟိုတက်လာတာလေတို့အင်အားကျတော့အယောက်40လောက်ရှိမယ်လို့ထင်တယ်။မဟုတ်လာတော့လေတက်နေတော့လေဖောက်တယ်အများကြီးပဲအချက်ဆယ်ချက်လောက်တော့ရှိတယ်။ဟိုလမ်းကြားတဲကလူတွေကဝင်သွားတော့လေသူကလမ်းကြားတဲတွေကိုလည်းဖောက်တယ်တဲ့မှာ။ဒီနေ့ကတော့နည်းနည်းပေါ့နော်သူတို့အရှိကိုနည်းနည်းတက်လာတယ်။နောက်ပြီးတော့အဲ့ဒီမြောင်မြလမ်းတွေကနေဝင်သွားတယ်ပေါ့။ပြီးသူတွေအတားဆီးလောက်ထားတာကိုလည်းသူတို့ကဖယ်လိုက်ကြတာပေါ့။အချုပ်ကလည်းပါတယ်လေ
။ကျွန်းနွန်းလမ်းနဲ့ဗဟိုလမ်းအတွင်းကိုတပြိုင်နဲ့အာနာပိုင်တက်ဖွဲ့တွေဝင်လာပြီးမျက်ရည်ယိုပုံးအများအပြားတုံးပြီးဖြိုခွဲတာဆန္ဒပြလူငယ်တွေကာယံထားတဲ့အတားအဆီးတွေကိုဘူဒိုဇာနဲ့ထိုးဖြက်ကလမ်းတွေတွေထိပါတောက်လျှောက်ဖြိုခွင်းတာကျွန်းတော်လမ်းနဲ့ပြည်လမ်းကြားမှာရှိတဲ့မတ်ကြီးကြီးလမ်းစံကြောင်လမ်းမအူပင်လမ်းတို့မှာပိုက်စိတ်တိုက်ဝင်ရှာကနှစ်ဖက်ညက်ပိတ်ဆို့ဖမ်းဆီးတာတွေလုပ်ခဲ့တာတွေရှိတယ်လို့ရက်ကွက်နေပြည်သူတို့ကပြောပါတယ်ဘားကရလမ်းပေါ်မှာနေရာယူထားတဲ့ရဲအင်အား90ကျော်ခန့်ရှိပြီးလမ်းတွေတိုင်းမှာပိတ်ဆို့မှုတွေလုပ်နေတယ်လို့ပြောပါတယ်
အခုလူငယ်အဖွဲ့တွေကတော့အဲ့မှာရှင်းမှာဒိုင်းသမားတွေတော့ထပ်ပြီးရောက်လာတယ်ဒီနေ့လေ။ဒါကြောင့်လားလောဆက်ကြီးလေးမှာခလေးတွေတောင်ကျွန်တော်တို့ကျွန်းတော်လမ်းမှာခလေးတွေပိတ်နေတာကိုကြွားခေါ်ဖို့လုပ်တဲ့အခါကျတော့ကျွန်တော်လိုက်ပြီးတော့ပတ်ဝင်လာမှာတောက်လျှောက်ဘယ်ပေါက်ကိုမှကျွန်တော်ပဲလမ်းကိုကူးလို့မရဘူးဖြစ်နေလို့ဗျ။ဘလို့မှဝင်လို့မရဘူးဖြစ်နေလို့ဗျ
။နောက်ထပ်ပိုက်စိတ်တိုက်ဖြိုခွဲမှုတွေလုပ်ခဲ့တဲ့နေရာတစ်ခုကတော့အင်းစိန်လမ်းမပေါ်ကဘူတာယုံလမ်းဘက်မှာပါ။အဲ့ဒီမှာလေမျက်ရည်ယိုပုံအတံပုံးတွေနဲ့ပြက်ကလူစုခွဲခံခဲ့ရပြီးအဖမ်းဆီးတွေလည်းရှိခဲ့ပါတယ်ဆန္ဒပြနေသူတွေကိုလက်ဖက်ရည်ဆိုင်တွေအိမ်တွေထိပါဝင်ရောက်ရှာဖွေဖမ်းတာတွေလုပ်ခဲ့ပါတယ်ရန်ကုန်အင်းစိန်လမ်းမကြီးပေါ်ကတပိတ်စစ်ကြောင်းကို၃ချိန်ထပ်မနေမျက်ရည်ယိုပုံးတွေပါ၃ကဖြုတ်ခွဲတာတွေဖြစ်ခဲ့ပါတယ်အင်းစိန်လမ်းမပေါ်စင်ရွေတွင်းပတ်တိုင်နားမှာလည်းဆန္ဒပြနေရာကတဆင့်ဆင့်ရှစ်တိုးဖြုတ်ခွဲခံခဲ့ရပါတယ်ရဲတပ်ဖွဲ့ဘက်ကမျက်ရည်ယိုပုံ၁၀လုံးနီးပါးတုံးခဲ့ဖြိုခွဲခဲ့ပြီးဆန္ဒပြပြည်သူတွေကတော့ဖြိုခွဲခံရပြီးတိုင်းပြန်စုဆန္ဒပြနေကြပါတယ်။မနေ့ကသွေးမြေခခဲ့တဲ့ပစ်ခတ်ဖြိုခွဲမှုတွေရှိခဲ့တဲ့တင်ငန်းကျွန်းမှာတော့ပြည်သူတွေက၄000ကန်လမ်းပတ်မှာဆက်လက်ပြီးဆန္ဒပြနေတာရှိသလိုမနေ့ကကြဆုံးသူတွေအတွက်လည်းအမှတ်တရဆုတောင်းတာတွေလုပ်ခဲ့ပါတယ်။မျိုးရဲပန်ဆိုရန်လမ်းမနဲ့အနောယထဘက်မှာတော့ဒီကနေ့ညနေပိုင်းမှာရဲအင်အားတိုးချထားကကားနဲ့ရဲအပြည့်နဲ့ပိတ်ဆို့ကာယံတာတွေလုပ်ထားတယ်လို့ရက်ကွက်နေသူတဦးကပြောပါရစေ။
9:00-9:30လောက်ကသွားလိုက်တာအဲ့ဒီကမှာတော့ဒီပန်ဆိုရန်ဘက်ကနေပြီးတော့သူတို့ကနေဒီဘက်ဆူးလေးဘက်ကိုမှန်ချန်လာတယ်ကျလာပြီးတရားအောင်မှာဘာလို့ဆိုတော့ဒီဘက်ကတည်းကမမလည်းတို့ဖြန့်ဟိုပြီးတော့ကျတော့ဒီဘက်ဆူးလေတောင်းရလဲရှိရတော့ပန်ဆူရန်တော့ကိုတော့ဟိုလေးဒီမယ်ကျွန်တော်ရထားလမ်းမှာတော့ရင်းအင်းကဆက်ဆက်တော့ရှိတယ်မမနက်ကလည်းလေအေးစစ်စစ်ရဲ့တို့ဒီမနက်ကဆိုသူတို့9နာရီခွဲဝင်းရလောက်ပါဆိုရင်ကျွန်တော်ရထားမှာပိတ်တာတော့ပုံမှန်အတိုင်းပိတ်ထားတယ်ဒါပေမဲ့ဟိုဟာမရှိတာကတော့တို့ချင်းအင်အား3ရောက်လောက်ပဲရှိတယ်သူတို့ကတည်းကသူတို့ရင်းမှာပဲတိုင်းလေးပဲထိုင်နေကြတယ်ပြီးတော့34ကန်းထိမှာသူတို့ကခလာပိတ်ရက်လိုက်တယ်ဆက်ရလာပြီးခလာနေတော့သူတို့ကတည်းကသူတို့ပြန်ဖက်သွားတယ်ဒီနေ့တော့ဒီဘက်မှာရေယူပုံပါညာပါတန်ပုံပါမှမဟုတ်ဘူး
ဒီကနေ့မှာတော့စမ်းကြောင်းနဲ့အင်းစိန်လမ်းမပေါ်တွေမှာအဖမ်းဆီးတွေရှိခဲ့ပြီးလူဦးရေ20မကဖမ်းဆီးခံခဲ့ရတယ်လို့ရက်ကွက်နေပြည်သူတွေကပြောပေမဲ့ VOA ကတိကျအတိမပြုတ်ပေးနိုင်ပါဘူးရှင်